မြန်မာနယ်စပ်ကန့်ခနဗူရီပြည်နယ်စိုင်ရွတ်နယ်စပ်မှာဇန်နဝါရီလ28ရက်နေ့မနေ့စေနာရီခန့်ကမြန်မာဆယ်ဦးကိုလူကုန်ကူးလာတဲ့ကားတစ်စီးကိုစစ်ဆင်းမေးမြန်းဖို့ရက်ခိုင်းတာကိုမောင်းပြတဲ့အတွက်ကြီးရွာလုံးကျုံရဲဖွဲ့ကပြစ်ခတ်ခဲ့တာပါ။ကားနောက်ကနေပြစ်ခတ်ခံရတာကြောင့်ကားပေါ်မှာလိုက်ပါလာတဲ့မြန်မာနိုင်ငံသားအသက်28နှစ်အရွယ်အမျိုးသားတဦးသေဆုံးခဲ့ပြီးအသက်20အရွယ်အမျိုးသမီးတဦးတနက်ကြီးစံထိမှန်ပြီးအတွင်းလူနာဖြစ်ကန့်ခနဗူရီစေယုံမှာပို့ဆောင်ကုသမှုခံနေရတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျာ။
သူတို့ကကမရက်ပဲနဲ့စစ်စည်းကိတ်ကိုလေအဲမရက်စစ်စည်းကိတ်မှာမရက်ပဲနဲ့အဲမောင်းပြီးလို့အဲဒီဟိုဟာပြောရဲဟိုတောင်ကြလုံလုံကြီးရနေပြစ်တာလို့ပြောရဲပြစ်တော့အဲအမျိုးသားညီမအဲကျမ်းဝင်လို့သမားအမျိုးသားသူ့နောက်ကနေကြီးရန်နောက်ကနေဟိုလေခေါင်းနောက်ကနေကြီးပြီးတော့ခြေရန်ထွက်သွားတယ်ပြောရဲအဲ့တော့ပြောခွင့်ပေးတယ်။နောက်ကောင်မလေးကတော့ဒီဗာပခိုးယူလာပခိုးယူကောင်တော့ညာယူအဲ့အမျိုးကြီး။ကာသမားတော့ဖမ်းမိထားတယ်ထိုင်းကာသမားပေါ့နော်။သူကဟိုမောင်းမိတဲ့ကာသမားပို့တော့ဖမ်းမိတယ်။ channel လူကြီးအဲ့ဆေးဆေးနေတယ်ပြောရမှာ
။ကန့်ခနဗူရီရဲမှုဖန်ရွတ်ခွန်ဖိုင်ကတော့ကာမောင်သမားကပြစ်ခတ်သူကိုပါဖမ်းမိထားကြောင်းအခုလိုပြောဆိုသွားပါတယ်။သူပြောတော့တာကတော့မြန်မာဆယ်ဦးပါကားပြစ်ခတ်ခံရမှုမှာကားကိုပြစ်ခတ်သူကိုရဲစခန်းမှာခေါ်ယူစစ်ဆေးနေပြီးထွက်ပြေးသွားတဲ့ကားမောင်းသူကိုလည်းဖမ်းမိခဲ့ပါတယ်။စံရွတ်ကြေးရွာအုပ်ချုပ်ရေးမှူးကတော့ပြစ်ခတ်ခဲ့တဲ့ကြေးရွာလုံခြုံရေးအဖွဲ့ဝင်တဦးကိုခေါ်ယူပြီးရဲစခန်းမှာလာရောက်အံ့နံခဲ့ပါတယ်ဆိုပြီးပြောသွားတာပါ။ထိုင်းမြန်မာနယ်စပ်ကန့်ချနာပူဒီပြည်နယ်ထဲမှာနေ့စဉ်အထောက်ထားမဲ့မြန်မာတွေဖမ်းဆီးခံရပြီးဇန်နဝါရီလ1ရက်နေ့မှာပဲလူဦးရေ4000ဝန်းကျင်လောက်ဖမ်းဆီးခံရပါတယ်ရှင်။